မဆုမြတ်မောင်ပြောပြခဲ့တာပါရှင်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား၅ဦးသေဆုံးခဲ့ရတဲ့အထိမမြင်မသိသူတွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်အမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားရဲတွေကအပူရပြင်းဆောင်ရွက်နေသလိုကွာလာလမ်ပူမြန်မာတန်ယုံကလည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားမှာရှိတဲ့မြန်မာနိုင်ငံသားများနိုင်ရေးကူညီမှုအတင်းကပြောပါတယ်မြန်မာအလို့သမားတွေအသက်ခံရခဲ့ပြီးတဲ့နောက်မလေးရှားရောက်မြန်မာတွေကြားကြီးလန့်စားစားနေနေကြရတယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့နာစာတန်းအရက်ကလျှက်စစ်စစ်ရုံတစ်ခုမှာညဘက်အချိန်ပိုအလုတ်ဆင်းပြီးဇန်နဝါရီလ5ရက်ကြာသပတေးနေ့ညကပြန်လာကြတဲ့မြန်မာအလုတ်သမား73ဦးကိုဓားနဲ့ဝင်ခုတ်တိုက်ခိုက်ခဲ့တာကြောင့်သူတို့တွေက5ဦးသေဆုံးခဲ့ရပြီးအသက်မသေးဘဲကျန်နေသူတချို့ကိုမလေးရှားရဲတွေကလုံခြုံရေးအတွက်ရောအမှုမှန်ပေါ်ပေါက်နိုင်ရေးအတွက်ပါယာယီထိန်းသိမ်းထားပါတယ်မလေးရှားနိုင်ငံစာတန်းရဲစခန်းမှာယာယီထိန်းသိမ်းခံရတဲ့မြန်မာအလုတ်သမားတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ခုနှစ်ရက်သားသမီးနာယေးကူညီမှုအသင်းဥက္ကဋ္ဌကိုစန်းဝင်းကတော့မလေးရဲတွေအနေနဲ့အမှုမှန်ပေါ်ပေါက်ရေးကိုအပူတပြင်းဆောင်ရွက်နေတာတွေ့ရကြောင်းပြောပါတယ
်။ဒီမလေးရှားရဲတပ်ဖွဲ့တွေပြောတယ်ဒီဥစားအမှုမှန်ပေါ်ပေါက်ဖို့အတွက်သူတို့အနေနဲ့တူဥစားဒီဖျံယုံတစ်ခုတည်းလည်းမဟုတ်ဘူး။ဒီမလေးရှားပေါ်လာတော့မူတိုင်းယုံနေတာအစားဆင်းလာပြီးဒီစိတ်ဆောက်တို့ချက်တကယ်ကိုလုတ်ပြနေတယ်ဆက်စင်းနေတာတူရှိတယ်ပေါ့လေ။ကြားပြနေတဲ့တယောက်အဲတခြားအမှုတွေနဲ့စာလို့ရှင်ပြဖို့တော့အမှုမှန်ပေါ်ပေါက်ပွင့်လို့ယူဆတယ်ကျွန်တော်နိုင်ကူညီမှုအညာတော့ဒီတန်ယုံနဲ့ပဲလက်တွဲပြီးအင်းအတူတူပူးပေါင်းဆောင်ရွက်နေပါတ
ယ်မြန်မာအစိုးရအနေနဲ့ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေဘေးကင်းလုံခြုံစွာနေနိုင်ရေးသတိပေးချက်ထုတ်ပြန်ထားသလိုအသက်ခံရတဲ့မြန်မာအလို့သမားတွေရဲ့အမှုမှန်ဖော်ထုတ်နိုင်ရေးမလေးရှားအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာအလို့သမားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါတယ
်ဟိုတကယ်အဖြစ်မှန်စင်းမြစ်ကတေချာကန်းကန်းနဲ့ကျွန်တော်တို့ကလည်းမသိရသေးဘူးဒါပေမဲ့အလို့သမားတွေကတော့သတိထားဖို့ပညာဆိုတာလေတိုင်ယုံကိုကျွန်တော်လေးပါတက်ချီရလဲနော်တက်ဆိုင်ရလို့တမားဒီနောက်လူမှုဖွဲ့စည်းတွေနဲ့ပေါင်းပြီးတော့ဒါလေးတွေလုပ်နေကြတာရှိပါတယ်တက်ဆိုင်ရဲစခန်းမှာတွားပြီးတော့လုပ်ရဲတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဟိုဖော်ထုတ်နိုင်ဖို့ကြိုးစားနေတာပေါ့နော်ဒီဘက်ကလည်းတခြားလူဝတ်တဲ့ဟိုတည်င်းတွေနဲ့ information တွေနဲ့ဒီလို live မင်းနေကြတာပေါ့နော်အဲ့ဒါမျိုးကြီးတွေလုပ်နေကြမှာကျွန်တော်တို့ရှေ့
မလေးရှားနိုင်ငံမှာမြန်မာအလို့သမားတွေအခုလိုအကျန်းဖက်တက်ဖြတ်ခံရပြီးနောက်ပိုင်းမလေးရှားရောက်မြန်မာနိုင်ငံသားတွေကြားကြီးလန့်စာစာနေနေကြရတယ်လို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ
်။မြန်မာလူသမားတွေကတော့ဒီလိုပေါ့လေအလုတ်ကပြန်လာပြီးဒီလိုအတက်ချင်းခံရတယ်ဒီမလေးရှားလောက်ကမှပထမအဦးဆုံးပဲတပည့်နဲ့လူဘာရောက်အသက်ခံရတဲ့ကိစ္စဆိုအလုံးလုံးကြောက်ရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့အလုံးလုံးတွားရလာတာစာအလုံးသတိထားပြီးညွှန်းလာနေကြပါတယ်။အလုပ်သွားမယ်ဆိုရင်ကုနာတော့ပေါ့အရင်တော့ဆိုတယောက်ထက်သွားတာတို့တယောက်ထက်အကြောင်းရှိတို့ဒီမျိုးတဲသွားတာတို့ညအချိန်တော့ကြောက်ဆိုပေါ့ဘင်းစားတော့တာတို့ဒါမျိုးတွေရှိတတ်တယ်ဒီခုနောက်ပိုင်းဒါမျိုးတွေတော့မရှိတော့ပါဘူ
းအကျန်းဘက်တက်ခဲ့ခံရပြီးတေဆုံးသွားသူတွေရဲ့ရုပ်အလောင်းကိုတော့မလေးရှားရဲတွေကထိန်းသိမ်းထားပြီးမိသူကြုံခွင့်မရသေးဘူးလို့နိုင်ရီကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်ရခိုင်ပြည်နယ်မောင်နှံဒေသကနေကြားဆောက်တက်ကိုအော်တိုဘာလာဇမ်းပိုင်းမှာအကျန်းဘက်တမားတစုဝင်ရောက်တက်ခဲ့ခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်လူအခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မလေးရှားဝန်ကြီးချုပ်ကိုတိုင်ကွာလာလမ်ပူမြို့မှာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြခဲ့သလိုပြီးခဲ့တဲ့ဒီဇင်ဘာလထဲမှာမလေးရှားနိုင်ငံရေးပါတီတွေမလေးရှားဘာသာရေးအဖွဲ့အစည်းတွေနဲ့ NGO တွေကကွာလာလမ်ပူမြို့မှာတန်ယုံကိုလာရောက်ဆန္ဒပြတာတွေပြုလုပ်ခဲ့ပြီးဆန္ဒပြတာတွေဆက်ရှိလာနိုင်တာကြောင့်ဒီလိုအခြေအနေမျိုးမှာမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့အထူးဂရုစိုက်သွာလာနေထိုင်ကြဖို့မြန်မာတန်ယုံက2016ဒီဇင်ဘာလ2ရက်နေ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်ခင်ဗျာ။